မာယင်းနဲ့ပတ်သက်ပြီးရှိတော်ချနိုင်ငံများဖွဲ့အာဆီယံမှာခေါင်းဆောင်အားလုံးရဲ့သဘောတူချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအပြည့်အဝအကောင်အထည်ဖော်ဖို့ကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံတို့ကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံသားဝန်ကြီးယိုရှိမဆာယာရှိနဲ့ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝန်ကြီးဖရော့ခ်ဆူခွန်းတို့စက်တင်ဘာလ၁၈ရက်ဂျပန်ဘီနီကတယ်လီဖုန်းဆက်စကားပြောချိန်တွင်အဲ့လိုတိုက်တွန်းခဲ့တာပါ။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးဝန်ကြီးနှစ်ဦးအချိန်တော်ကြာဆွေးနွေးကြပြီးလက်ရှိမြန်မာအကြံတွေကိုပြင်ဆင်ရေးငြိမ်းချမ်းတဲ့ချင်းကနေတစ်ခုရှာဖွေတော့မှမြန်မာနိုင်ငံကိုအထောက်အကူပြုဖို့အာဆီယံဟာအရေးပါတဲ့အခက်အခဲတစ်ခုမှရှိနေတယ်ဆိုတာနှစ်ဖက်သဘောတူညီကြတယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2021ခုနှစ်ဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမှာရခဲ့တဲ့အချက်၅ချက်ပါသဘောတူညီချက်ကိုနောက်ထပ်နှောင့်နှေးမှုမရှိသေးအပြည့်အဝအကောင့်ထည့်ဖော်တင်နေဆိုတာဟာကမ္ဘောဒီးယားနဲ့ဂျပန်နှစ်နိုင်ငံစလုံးရဲ့အမြင်ဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။